view ရေးမေးခံတန်ရဲ့တာလွင်စီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ကျမကဆုမွန်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ညာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ရောဂါကူးစက်သူရှိလာပြီးတဲ့နောက်စခန်းသီးသီးကအခြေအနေတွေနဲ့ဒုက္ခသည်တွေကြားစိုးရိမ်ချက်တွေကိုပြောပြပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတန်းချီတဲ့ဒုက္ခသည်တွေစုဝေးနေထိုင်ရာရိုဟင်ညာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ကူးစက်မှုအန္တရာယ်ကျရောက်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာကစိုးရိမ်တကြီးစောင့်ကြည့်နေချိန်မှာပဲပထမဦးဆုံးဒုက္ခသည်တဦးကိုဗစ် -19 ကူးစက်ခံရသလိုစခန်းပြေပါကဒေသခံတဦးလည်းကူးစက်ခံထားရတာပါပိုးကူးစက်မှုတွေစမဖြစ်ခင်ကတည်းကလည်းဒီကမ္ဘာကာယရောဂါကူးစက်ခံရမှာကိုစိုးရိမ်လို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကတင်းတင်းကြပ်ကြပ်ဆောင်ရွက်ထားတာပါဒီကိုဗစ်အနေနဲ့ဘလောက်ကြီးမားတယ်ဆိုတာတချို့မသိတဲ့သူတွေရှိလို့ကျန်းမာရေးပညာပေးမှုတွေပို့ပြီးတော့မှတင်းတင်းကြပ်ကြပ်လှုပ်ဆောင်တဲ့လို့ကုတုပလောင်ဒုက္ခသည်စခန်းနေ TV Tower Ward အကွက်မှာနေထိုင်သူရိုဟင်ညာဒုက္ခသည်ဦးအောင်မြိုင်က VOA ကိုပြောပါတယ
်ကျွန်တော်အများကြီးစိုးရိမ်နေရတယ်ဘာကြောင့်လဲဆိုတော့အဝင်အတွေ့တော့ပိတ်တာချရတယ်ဒါနဲ့ဖူးဖူးပြီးတော့အဝင်အတွေ့လောက်တာလည်းရှိတယ်ပြီးတော့လူတိုင်းကဒီကိုရိုနာဗိုင်းရပ်စ်ဆိုတာပါလဲ COVID-19 ဆိုတာပါလဲနားမလည်ဘူးဖြစ်နေတယ်ဆိုရကလည်း attention ဆင်းနေဒီမှာ NGO တွေကရောသူတို့အတီးတဲတာလို့ပြီးတော့ mask တဲခိုင်းကြလို့ဒါလုံလုံးမမရှိတော့ဘူးကျွန်တော်စကန်မှာပြီးတော့ internet နဲ့တိတ်ကြရဲဆိုတော့ပုံပြီးတော့မရှိတော့ဘူးပေါ့အဲဒီရှင် internet ကအများကြီးလူရဲ့ချာ NGO တွေလည်းသူတို့မှာ data အများထူးရှိပြီးတော့ lock ပြည့်ရှိတယ်
ရိုဟင်ညာဒုက္ခသည်တွေရဲ့ယောဂကူးစက်သူကဘယ်စခန်းကဆိုတာအာဏာပိုင်တွေဘက်ကအတိအကျမထုတ်ပြန်ပါဘူးအခုဆိုရင်တော့ဒုက္ခသည်စခန်းတာဝန်ရှိသူတွေအခုညီပေးရေးဖွဲ့စည်းတွေကကာကွယ်ရေးပညာပေးမှုတွေကိုအတန်ချက်ဆက်တွေနဲ့လိုက်လံနှိုးဆော်နေတယ်လို့ဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဒီကျတဲ့ရမှာအတန်ချက်ဆက်နဲ့အော်ရာရှိတယ်နောက်စခန်းတိုင်းမှာအတိပြတာရှိတယ်နောက်စခန်းတကွန်းအနေတကူကိုအတွာလာမလို့ဖို့လူစုလူဝေးမလို့ကြဖို့ဆိုပြီးတော့အတန်ချက်ဆက်နဲ့အတိပြတာတော့ရှိပါတယ်ကျွန်တော်တို့ရိုဟင်ညာဒုက္ခသည်စခန်းမှာကိုပြင်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုပြင်းညာဒုက္ခဒီဘက်ကတော့အလုံးစုရင်နေကြပါတယ်ကျွန်တော်တို့အတေကအဖြစ်ကစကန်တစ်ခုနဲ့တစ်ခုဆက်ပြီးရီယက်ရှာလဲရယူလို့မရတာ internet line ပိတ်ပြင်တာကြောင့်ကျွန်တော်တို့မှာတော်တော်လေးအကဲကျုံနေရပါတယ်ဘာဖြစ်လို့ဆိုရင်သေသိန်းကျော်13နီးပါးလူရီယာတနေရာမှာစွပွန်နေရတယ်ဆိုတော့ဒီဖက်ဖက်ရောက်ကအဲ့ရဆက်လက်ခံတော့မယ်ဆိုရင်အမသာမဆွင့်ရရပါတယ်ခင်ဗျာ
နိုင်ငံတကာဖွဲ့စည်းတွေဘက်ကကျန်းမာရေးအသိပညာပေးတွန်းအားပေးဆောင်ရွက်နေသလိုဒုက္ခသည်တွေဘက်ကလည်းစနစ်တကျလိုက်နာမယ်ဆိုရင်တော့ယောဂကူးစက်မှုကိုဟန်တာကာကွယ်နိုင်မယ်လို့ဘာလုခါလေးဒုက္ခသည်စခန်းကတ်နမတ်အမှတ်1မှာနေထိုင်တဲ့ကိုကာမဲလ်တို့လိုရိုဟင်ညာဒုက္ခသည်တွေကယုံကြည်ပါတယ်
COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ကြိုတင်ကာကွယ်မှုကတော့အကောင်းဆုံးနည်းလမ်းနဲ့လုပ်ပါတယ်ဘယ်လိုလုပ်လဲဆိုရင်အိမ်တိုင်ကနေတိုင်တွန်းရင်လည်းတတိတာပြီးတော့သွားတယ်ပြီးတော့မတ်စ်ကမြဲတဲ့ပုံတာတယ်တနေရာနဲ့တနေရာသွားရင်ဒီလိုအကာကွယ်နဲ့သွားတယ်နောက်တရားနဲ့တရား3000လောက်အကောဝေးမှာနေတယ်အဲတက်နိုင်တော့ပြန်ပါလေဆုံးချုံမှုပဲလို့လုံးရင်ကောင်းမလဲဆိုပြီးတော့ရှင်းပြတာတွေကမင်းနဲ့ရှိတဲ့ NGO INGO လို့သူတို့လည်းအကောင်းဆုံးနည်းလမ်းနဲ့ရှင်းပြနေတာရှိတယ်အဲဒါကြောင့်ကျွန်တော်တို့အန်ဂျယ်လိုမျိုးမှာနီးပညာပဲတွန်းရင်ပို့ပြီးတော့ဆံပြင်းမလို့တင်တယ်အကောင်းဆုံးကတော့ကျွန်တော်တို့စုတော်မှုနဲ့ပဲနေတာ
မကြခင်မှာပဲမုတ်တုံရသည်တဲကိုဝင်ရောက်တော့မှဖြစ်ပြီးမုတ်တုံမိုးတဲထန်စွာစတင်ရွာသွန်းလာတဲ့အချိန်မုံတိုင်းသတိပေးချက်တွေလည်းရှိနေတာမို့လို့စခန်းနေထဲမှာမြေပြိုကျမှုရေလွှမ်းမိုးမှုစတဲ့သဘာဝဘေးအန္တရာယ်ကြုံလာရမှာကိုလည်းဒုက္ခသည်တွေကအတော့ကိုစိုးရိမ်ပူပန်နေကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ COVID-19 ဗိုင်းရပ်စ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားလာမှုကန့်သတ်ထားပါတယ်။ဒါ့အပြင်ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတီးခြားစီလက်မှတ်ရေးထိုးထားပါတယ်။မြန်မာအစိုးရနဲ့ကုလသမဂ္ဂကြားနားလည်မှုစာချုပ်လွှာကိုတော့ဒီသတင်းမှတ်ထဲမှာပဲတက်တန်းထပ်တိုးခဲ့ပေမဲ့ COVID-19 ကပ်ရောဂါကြုံနေရတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအထောက်အကူပေးအစီအစဉ်ကိုယာယီရပ်ဆိုင်းထားရကြောင်းကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင်။